ဆယ်စုနှစ်နှစ်ခုအတွင်းမှာကလေးလူသားပပျောက်ဖို့ကမ္ဘာနိုင်ငံတွေကြားလှုပ်ဆောင်မှုတွေတိုးတက်ခဲ့ပေမဲ့လည်းကပ်ရောဂါကြောင့်ကျောင်းတွေပိတ်ထားရသလိုပိုပြီးတော့ဆိုးလာနေတဲ့စီးပွားရေးနဲ့ကျန်းမာရေးအခြေအနေတွေကကလေးတွေကိုလုပ်ငန်းခွင်တွေပြန်ရအောင်တွန်းပို့နေပါတယ်။ဒါကြောင့်ကလေးတွေအတွက်ရည်တည်ပေးဖို့တာဝန်ရှိပြီး ILO လိုနိုင်ငံတကာမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကWorld Day Against Child Labor နေ့မှာပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
။ COVID ကြောင့်ဆင်းရဲနှွမ်းပါမှုနဲ့မညီမျှမှုတွေဖြစ်လာသလိုကျောင်းတွေပိတ်ထားရတာကြောင့်လည်းကလေးတန်းနဲ့ချီပြီးဆင်းရဲဒုက္ခကိုကြုံနေရပါတယ်။အစိုးရတွေကဒါကိုအရေးတည်ယူဖြေရှင်းပေးတာမျိုးမရှိဘူးဆိုရင်ကမ္ဘာပေါ်မှာကလေးလူသားအရေးတော်က9တန်းလောက်ကနေ169တန်းလောက်အထိအခုနှစ်ထဲမှာရှိလာလိမ့်မယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ညွှန်ကြားမှုချုပ် Guy Ryder ကဇွန်လ12ရက်မှာကြာရောက်တဲ့ World Day Against Child Labor နေ့မှာသတိပေးပြောကြားလိုက်တာပါ။ကလေးအလုံးရနိုင်မဲ့လူမှုအတိုင်းအဝန်းကအကာအကွယ်ပေးတဲ့စနစ်တွေကိုမူဝါဒချမှတ်တဲ့သူတွေကလှုံ့ဆော်ပေးဖို့လိုအပ်ပြီးအထူးသဖြင့်ကလေးလူသားဖြစ်နိုင်ခြင်းများတဲ့လူတွေအတွက်ပို့ပြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူကြီးတွေမှာပြည်စုံကောင်းမွန်တဲ့အလုပ်တွေရှိဖို့ကလေးတွေကအရေးသွေးမိတဲ့ပညာရေးရဖို့ဒီလိုစနစ်တွေကိုအစီအစဉ်တကျလှုံ့ဆော်ပေးဖို့လိုအပ်တယ်လို့ ILO ရဲ့အကြီးအကဲကအခုလိုပြောခဲ့တာပါ
။ Yes, this will require investment. But countries
ဟုတ်ပါတယ်ဒီအတွက်အရင်းအနှီးတော့လိုပါလိမ့်မယ်။ဒါပေမဲ့တကယ်ကိုကြမ်းကြင်တက်မြောက်တဲ့လှုပ်အားတွေကနေသူတို့အကျိုးမြတ်ရကြမှာပါ။အစိုးရတွေရဲ့အခုရွေးချယ်မှုကဒီကနေ့ဒါမှမဟုတ်အနာဂတ်မှာဒီတန်းနဲ့ချီတဲ့ကလေးတွေရဲ့ဘဝတွေကိုတည်ဆောက်မှလားဖျက်ဆီးမှလားဆိုတာကိုအဆုံးအဖြတ်ဖြစ်ပါလိမ့်မယ်လို့ ILO အကြီးအကဲကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာကလေးသန်းကျော်ကကလေးလူသားအဖြစ်လောက်ကင်နေကြရပြီးဒီအရေးအတွက်ရဲ့ထပ်ဝက်လောက်က NRL ရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေရတယ်လို့ ILO ကပြောပါတယ်။ပြည်တွင်းမှာတော့ကလေးလူသားနဲ့ပတ်သက်တဲ့အချက်အလက်တွေကအတိအကျမရှိပါဘူး။အစိုးရဘက်မှာဒီကိစ္စတွေကိုနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလုပ်တာရှိပေမဲ့ဖြစ်ဖြစ်မြောက်မြောက်တိုးတက်လာတာမတွေ့ရဘူးလို့အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးက VOA ကိုပြောပါတယ်။ကျောင
်းထဲမှာပြီးသွားတာပေါ့။အဲ့ဒီကာလမှာလုပ်ငန်းခွင်အပြီးပြီးကိုကြောက်သွားတယ်။တောင်းတောင်းလို့ grassroots area တွေမှာကြတော့တကယ်ပဲလုပ်ငန်းခွင်ကိုကြောက်သွားကြတာပဲ။များပါတယ်။အဲ့ဒီဒေတာကတော့ဘယ်သူမှလည်းဟိုဘက်စတာမှလည်းပြည်သားခောက်ယူခြင်းမရှိဘူးလေကြ။ဒါပေမဲ့သူတို့လမ်းမဖားတို့ဟိုအလားရတို့ပေါ့။ဒီမှာတော့နိုင်ငံတကာမှဆက်ကြလို့ရအောင်လို့ဆိုင်းလီပါတို့ဖို့ပြေပါတို့ဒါတွေတော့သူတို့ data တွေပြင်နေလို့ကျွန်တော်တို့သိရတယ်။ဟောအချင်းတွေပေါ့ပေါ့။ဒါမှအဲ့ဒါတွေက implementation လုပ်တဲ့အခါမှာလုံးဝမရှိတဲ့လောက်ပဲဖြစ်လာ။
ကလေးလူသားအတုံးချတာကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အစိုးရနိုင်ငံတွေထဲမှာအမေရိကန်လည်းအပါအဝင်ဖြစ်ပါတယ်။ကလေးလူသားပပျောက်ဖို့အမေရိကန်အစိုးရအနေနဲ့ကမ္ဘာအနှံ့မှာရန်ပုံငွေထောက်ပံ့ပေးတာတွေအစိုးရတွေကိုနည်းပညာပံ့ပိုးပေးတာတွေရှိပါတယ်။အမေရိကန်ရဲ့ကုန်စည်ကူးသန်းရောင်းဝယ်မှုအဆင့်တိုင်းမှာကလေးလူသားအတုံးမပြုတ်ရဆိုတဲ့ကုန်သွယ်ရေးမှုဝါဒကိုကျင့်သုံးထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ကျွန်တော်တို့ဒီလိုလှုပ်ဆောင်နေရတွေကိုရက်ပစ်လိုက်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ကလေးတွေအတွက်ဒီလိုရင်းနှီးမြှုပ်နှံတာကလူတိုင်းအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးပေးနိုင်မှာပါလို့ American နိုင်ငံသားရေးဌာနပြောခွင့်ရ Net Price က World Day Against Child Labor နေ့အတွက်ထုတ်ပြန်ချက်ထဲမှာထည့်သွင်းပြောကြားထားတာဖြစ်ပါတယ်ခင်ဗျာ။